ထိုင်းနိုင်ငံမှာမြိတိန်နိုင်ငံသား2ဦးတပ်ဖြတ်မှုနဲ့တည်တံချမှတ်ခံထားရတဲ့မြန်မာရွှေ့ပြောင်းလုပ်သားကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့2ဦးကိုတပ်မတော်ခေါင်းဆောင်2ဦးကပထမဆုံးတွားရောက်တွေ့ဆုံတာဖြစ်ပါတယ်။သူတို့နောက်ဆုံးအယူခံကိုထိုင်းတရားရုံးချုပ်ကမကြသေးခင်ကပယ်ချလိုက်ပြီးနောက်ပိုင်းဘန်ခွန့်ဗဟိုအကျဉ်းထောင်မှာဆက်လက်အထိမ့်သိမ်းခံနေရတဲ့သူတို့2ဦးကျမ်းမာရေးကောင်းမွန်ကြောင်းတွားရောက်တွေ့ဆုံခဲ့တဲ့တပ်မတော်ကြီးရေလေညှိနှိုင်းကုတ်ကဲရေမှူးဗိုလ်ချုပ်ကြီးမြတ်ထုံးစီကသိရတယ်လို့တပ်မတော်မှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ
်ကျွန်တော်သိတာကတော့ကျမကြီးအခြေအနေတော့ကောင်းတယ်လို့တော့သိရပါတယ်ခင်ဗျာဒီလိုမျိုးထုံးကတော့မနည်းရနည်းတဲ့အချိန်မှာအဲ့လားသွားပြီးကြည့်ပါတယ်ကျွန်တော်မျိုးလင်းလာတော့အကောင့်ဘက်ကိုမျိုးမျိုးလင်းလာတယ်
သူတို့ကိုပြစ်ဒဏ်သက်သာဝင်ရရေးအတွက်မြမအစိုးရဘက်ကထိုင်းပြည်ရင်ထံအယူခံဝင်နိုင်ရေးဆောင်ရွက်နေတယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်အနေနဲ့လည်းထိုင်းဝင်ကြီးချုပ်နဲ့တွေ့ဆုံရမှာကူညီဆောင်ရွက်ပေးဖို့ပန်ကြားထားတာရှိကြောင်းထိုင်းဝင်စာတွေ့ချိန်မှာဗိုလ်ချုပ်ကြီးမြတ်ထွန်းကလူငယ်နှစ်ဦးကိုသတင်းစကားပါခဲ့တယ်လို့ဆိုပါတယ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းဟာထိုင်းမြန်မာအစ်စ်မြက်အရာရှိများအစည်းအဝေးကိုတက်ရောက်ဖို့ထိုင်းနိုင်ငံကိုရောက်နေတာဖြစ်ပါတယ်ထိုင်းနိုင်ငံဆိုင်ရာမြမတန်အမတ်ကြီးကထိုင်းဘီရင်ထံမြစ်တာရက်ခန့်စာပို့ပြီးနောက်ဘီရင်မင်းမြတ်စဉ်းစားတဲ့အခါကာကွယ်ရေးဦးစီးချုပ်ကမြစ်တာရက်ခန့်ခဲ့တဲ့အချက်ကိုထည့်သွင်းစဉ်းစားနိုင်ခြင်းရှိတဲ့အတွက်အခုလိုဆောင်ရွက်ပေးမှုဟာများစွာအထောက်အကူဖြစ်တယ်လို့သူတို့နှစ်ဦးအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင့်နေဦးအောင်မျိုးတန်းကပြောပါတယ
်အထောက်အကူဖြစ်ပါတယ်ခင်ဗျအထောက်အကူဖြစ်ရင်လည်းမကောက်ဘူးအလေးနဲ့လည်းဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့ဘက်ကဘီရင်ထံတနာခန့်စာဆိုတဲ့ဒီအတနာခန့်စာကိုတင်ပြီးအောင်လုပ်ဖို့ဆောင်ရွက်ဖို့လိုပါတယ်အဲ့ဒီတဏ္ဍာကကက်သွားတဲ့အခါမှာဒီပေါ်မှာဒီထိုင်းအစိုးရစဉ်းစားတဲ့အခါမှာခုနကပြောတဲ့အာချုပ်ကြည့်လို့လာရောက်ပြေဆုံးကြတော့တဲ့ခါဟာဒီဟာတောက်ကူအများကြီးဖြစ်ပါတယ်ခင်ဗျာ
ကာကွယ်ရေးဦးစီးချုပ်ကကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့နှစ်ဦးအမှုကိုအရင်ကတည်းကစိတ်ဝင်တစားရှိကြောင်းတမရဦးသိန်းစိန်လက်ထက်ကခန့်အပ်ထားတဲ့လေကျွန်းလူသက်မှုအထူးဆောင်စံရေးကော်မတီရဲ့တာဝန်ခံဦးထုချက်ကပြောပါတယ်
ကာကွယ်ရေးဦးချုပ်ကရန်ဖန်ရန်ခါနော်ထိုင်းနိုင်ငံရဲ့တမရကာကွယ်ဦးချုပ်တွေနဲ့တွေ့တဲ့ချိန်မှာဒီကလေးတွေနဲ့ပတ်သက်လို့ထိုင်းဥပဒေအရတရားမြင့်မြတ်တဲ့ဆောင်ရွက်ပေးပါဆိုတဲ့ဟာမျိုးခဏခဏပြောတာမျိုးလေးကျွန်တော်တန်ကြားအခုသူတို့လုတ်သွားနေတယ်လုတ်ပေါ်ကံပုံနေရဆိုလို့ရှိရင်စိတ်ဝင်စားမှုတော့ရှိတာပေါ့
မနေ့ဖြန်မှာလည်းထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံတာဝန်ရှိသူတွေကသူတို့နှစ်ဦးကိုထောက်ဝင်စာသွားတွေ့မယ်လို့သိရပါတယ်သူတို့အနေနဲ့မိသားစုဝင်တွေနဲ့တွေ့ဆုံမှုဆန္ဒရှိမယ်ဆိုရင်တွေ့နိုင်အောင်စီစဉ်ပေးသွားမယ်လို့လည်းရှင့်နေဦးအောင်မျိုးတန်းကပြောပါတယ်ထိုင်းနိုင်ငံခိုးထောင်ကျွန်းခေါ်လေကျွန်းကိုလာရောက်လည်ပတ်ကြတဲ့ဖြစ်တဲ့နိုင်ငံသားစုံတွဲကိုတပ်ဖြတ်မှုကျူးလွန်နေဆိုပြီးထိုင်းတရားရုံးကသူတို့ကို2015ခုနှစ်ကတည်တံချမှတ်ခဲ့တာဖြစ်ပါတယ်သူတို့အမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတာတရားရုံးကြားနာမှုတွေမှာရဲတပ်ဖွဲ့ရဲ့နှိပ်စက်ညှဉ်းပန်းချိန်ချောက်မှုတွေတပ်တွေမှားယွင်းမှုတွေရှိခဲ့တယ်ဆိုတော့အငင်းပွားဝယ်ရာတွေပေါ်ပေါက်ခဲ့တဲ့ကြားကတည်တံချမှတ်ခဲ့တာလို့သတင်းတွေကဖော်ပြခဲ့ကြပါတယ်သူတို့နှစ်ဦးပြစ်ဒဏ်လွတ်ငြိမ်းချမ်းသာဝင်ရရှိဖို့နောက်ဆုံးအခွင့်အရေးဖြစ်တဲ့ထိုင်းဘီရင်ထံတင်သွင်းမဲ့အယူခံကိုအော်တိုဗာလာကုံနောက်ဆုံးထားပြီးတင်သွင်းရမှာဖြစ်ပါတယ်ရှင်ကျွန်မဝေမာထွန်းပါ